အရင်ဦးဆုံးမြန်မာနဲ့ဆက်စပ်တဲ့သတင်းကိုစားရမယ်ဆိုရင်တော့ ANZ ဘဏ်ကမြန်မာနိုင်ငံကနေထွက်ခွာရမယ်လို့အင်္ဂါနေ့တုန်းကကြေညာခဲ့ပါတယ်။လာမယ့်နေ့အစောပိုင်းမှာစတင်ထွက်ခွာမှာဖြစ်တယ်လို့ပြောဆိုလိုက်တဲ့အတွက်တခြားဘဏ်ကြီးတွေလည်းအလားတူလှုပ်ဖို့ဖိအားပေးမှုတွေရှိလာနိုင်ပါတယ်။မြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေကတော့ ANZ ဘဏ်ရဲ့ကြေညာချက်ကိုကြိုဆိုလိုက်ကြပါတယ်။ANZ ကမြန်မာနိုင်ငံမှာလောက်ရကန်ရတဲ့ရှုပ်ထွေးမှုတွေများပြားလာလွန်းလို့မြန်မာနိုင်ငံကနေထွက်ခွာရမယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ ANZ ဟာမြန်မာနိုင်ငံမှာအများကြီးလှုပ်ရှားတာမျိုးမရှိဘဲအမှုတန်းအယောက်20ကျော်လောက်သာရှိတာဖြစ်ပေမဲ့လည်းဒီလိုနာမည်ကြီးအဲ့ဒီလိုနာမည်ရှိထားတဲ့ဘဏ်ကြီးတစ်ခုကမြန်မာနိုင်ငံကနေထွက်ခွာတာကသိသာမှုတွေဖြစ်စေပါတယ်။စင်ကာပူနဲ့ဂျပန်ဘဏ်တွေကလည်းအလားတူကြေညာမှုမျိုးလုပ်ဖို့ဒီမိုကရေစီရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။ဒေါ်လာဈေးမတန်တဆတက်လာပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းဒေါ်လာတွေနဲ့အစားရုရှားငွေနဲ့အိန္ဒိယငွေကြေးကိုပို့ပြီးအားကိုးလာတာမျိုးလည်းပြုလုပ်လာတာရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတယ်လီကွန်မြူနီကေးရှင်းလုပ်ငန်းတချို့နဲ့စွမ်းအင်လုပ်ငန်းတချို့လည်းမြန်မာနိုင်ငံကနေထွက်ခွာဖို့ဆုံးဖြတာမျိုးရှိခဲ့ပူပါတယ်။နိုဝင်ဘာလ25ရက်မနေ့အစောပိုင်းမှာစကိုင်းတိုင်းအရာတော်မြို့နယ်တောင်ပိုင်းမှာရှိတဲ့နွားမတင်ကျွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးမီးရှို့မှုတွေလုပ်ခဲ့တယ်လို့မြန်မာသတင်းတွေမှာဖော်ပြထားကြပါတယ်။အဲ့ဒီရွာထိပ်မှာရှိတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေရဲ့ကင်းဆောင်ရာနေရာကိုစစ်ကောင်စီတပ်ဖွဲ့တွေကကားနဲ့တိုက်ပြီးတနတ်တွေပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောတယ်လို့ဆိုပါတယ်။အဲ့ဒီနောက်ရွာအစွန်ဖက်မှာရှိတဲ့စာတင်ကျောင်းကိုမီးရှို့ခဲ့ပြီးတဲ့နောက်ကျေးရွာထဲကနေအိမ်တွေကိုလည်းမီးရှို့ခဲ့တယ်လို့ဆိုပါရယ်အဲ့ဒီလိုနေအိမ်မီးရှို့ခံရခြင်းနဲ့အဲ့ဒီလိုမီးရှို့လိုက်တဲ့အချိန်မှာအသက်ကြီးအဖွားအိုတူပါမီးလောင်ကျွမ်းသေဆုံးခဲ့ရတယ်လို့ဒေသခံတွေက BBC ကိုပြောသွားခဲ့တယ်လို့လည်းဖော်ပြထားပါရယ်ဩစတြေးလျနိုင်ငံဘက်သတင်းကိုစားရမယ်ဆိုရင်တော့ဗစ်တိုးရီးယားပြည်နယ်မှာဒီကနေ့ရွေးကောက်ပွဲကျင်းပပြီးစီးသွားပြီးလူပေါင်း 4.4 သန်းကျော်မဲစင်းသွင်းထားရမှာနှစ်သန်းနီးပါးကကြိုတင်မဲတွေထည့်ခဲ့ကြပါတယ်။လက်ရှိပြည်နယ်ဝန်ကြီးချုပ်ဖြစ်နေတဲ့ Labour Party ခေါင်းဆောင် Daniel Andrews ကတော့တတိယအကြိမ်မြောက်ရွေးချယ်ခံရဖို့မျှော်လင့်ခဲ့ပါတယ်။ Labour Party အနေနဲ့လူနေမှုကုန်ကြစည်ရိတ်ကာမီစေဖို့ရည်ရွယ်လှုံ့ဆော်သလိုကျန်းမာရေးစောင့်ရှောက်မှုတိုးတက်ဖို့လှုံ့ဆော်ပေးမယ်လို့လည်းကတိပေးထားပါတယ်။ဒူနာပြူတွေလူနာတင်ရင်တွေပုံမရရှိရင်းနဲ့ကျမ်းမာရေးအတွက်ရန်ပုံငွေပို့ချပေးတာမျိုးတွေဆက်လုပ်သွားမယ်လို့လည်းပြောပါရယ်အတိုက်ခံ Liberal Party ခေါင်းဆောင် Matthew Guy ကလည်းကျမ်းမာရေးစောင့်ရှောက်မှုမှာပုံမတိုးတက်အောင်လုပ်မယ်လို့ပြောသလိုပြည်내ရဲ့အကျွေးတွေရော့ကျသွားအောင်လုပ်ပေးမယ်လို့လည်းကတိပေးထားပါရယ် Victoria ပြည်내သားတွေကအသည့်စတင်ချင်းကိုမြင်ချင်နေကြတယ်ဆိုတဲ့အကြောင်းကျမ်းမာရေးစနစ်ကိုလည်းတိုးတက်တာမြင်ချင်နေပြီးLiberal နဲ့ National Party ကဓာရီကိုပြုပြင်လှုပ်ဆောင်နိုင်စွမ်းရှိတယ်လို့ယုံကြည်သင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တခါ Green နိုင်ငံရေးပါတီခေါင်းဆောင် Samantha Ratnam ကတော့သူတို့ပါတီအနေနဲ့လက်ရှိလွတ်တော်နေရာပြန်ရဖို့အပြင်နောက်ထပ်နေရာအသစ်တွေရရှိဖို့မျှော်လင့်ထားတယ်လို့လည်းပြောပါတယ်။အခုလောလောဆယ် Green Party က Melbourne, Perham, Brunswick မှာနေရာရထားပြီးRichmond နဲ့ Richmond North Connet Albert Palmer လည်းရရှိဖို့မျှော်လင့်နေတာဖြစ်ပါတယ် Islamic State IS တိုက်ခိုက်ရေးသမား Neil Prakash ဟာ Australia နိုင်ငံကိုပြန်လာပြီးအမှုရင်ဆိုင်နိုင်တဲ့အနေအထားမှာရှိနေပါတယ်သူ့ကိုအပြစ်ရှိကြောင်းတွေးရှိရင်ထောင်နဲ့တသက်တကြုံကြားခံရနိုင်ပါတယ်သူဟာ Melbourne မြို့မှာမွေးသူဖြစ်ပြီး Syria နိုင်ငံမှာ IS အဖွဲ့နဲ့ပူးပေါင်းတိုက်ပွဲဝင်ရင်းနဲ့တူရကီနိုင်ငံမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူ့ကိုအခုဆိုရင်လူဝင်မှုထိန်းသိမ်းစခန်းကိုပြောင်းရွှေ့လိုက်ကြပြီး Australia နိုင်ငံကိုပြန်ဖို့လှုံ့ဆော်နေကြတာဖြစ်ပါတယ်။ဒါပေမဲ့ပြည်ထရေးဝန်ကြီးဟောင်း Peter Dutton ကတော့ Melbourne မြို့မှာမွေးတဲ့ Mr. Prakash ဟာ IS နဲ့ပူးပေါင်းပြီးတဲ့နောက်2018ခုနှစ်ကတည်းကဩစတြေးလျနိုင်ငံသားအဖြစ်ပယ်ဖျက်ထားလိုက်ပြီးဖြစ်တယ်လို့ပြောဆိုပြီးသူဟာဖီဂျီနိုင်ငံသားဖြစ်တဲ့အတွက်ဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့ဖီဂျီနိုင်ငံကလူဝင်မှုကြီးကြပ်ရေးဌာနကတော့မစ္စတာ Prakash ရဲ့ဖခင်ဟာဖီဂျီနိုင်ငံသားဆိုပေမဲ့သူကတခါမှဖီဂျီနိုင်ငံသားအဖြစ်ခံယူခဲ့ခြင်းမရှိဘူးလို့ပြောဆိုထားပါတယ်။ Tasmania ပြည်နယ်မှာ COVID-19 ကူးစက်သူဦးရေများပြားပြီးဆေးရုံတက်ရတဲ့လူတွေလည်းများလာတဲ့အတွေ့အမိုးအကာအောက်မှာသွားလာတဲ့အခါကျရင်နှာခေါင်းဆီးတွေကိုဝှစ်စင်ကျဖို့တိုက်တွန်းထားပါတယ်။ပြည်နယ်ဝန်ကြီးချုပ် Jeremy Forklift ရဲ့အဆိုအရ COVID ကူးစက်သူဦးရေကတပတ်မှာ30ရာခိုင်နှုန်းတိုးများလာနေတယ်လို့ပြောပါတယ်။နှာခေါင်းဆီးတွေကိုမဖြစ်မနေတတ်ဆင်ရမယ်လို့မထုတ်ပြန်ထားပေမဲ့လည်းမိမိကိုယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့တဆင်ကြဖို့တိုက်တွန်းထားတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံတလွှားမှာစရုပ်ထမြောက်ကိုဗစ်လိုင်းကိုရင်ဆိုင်နေကြရတာဖြစ်ပါတယ်။နိုင်ငံတကာသတင်းပေးမှာတော့တရုတ်နိုင်ငံက iPhone ကုမ္ပဏီကနိုဝင်ဘာလအတွင်းဖုန်းထုတ်လုပ်မှုတွေထပ်မံရောကျဖို့ရှိနေတယ်လို့ပြောပါတယ်။အလုပ်သမားထောင်ထဲကြီးကလုပ်ငန်းခွင်မှာလုံဆောင်ရတဲ့တင်းကြမှုကိုမကျေနပ်လို့အလုပ်ထွက်ကြတာဖြစ်လို့ iPhone တွေထုတ်လုပ်မှုကျဆင်းသွားတာဖြစ်ပါတယ်။ COVID နဲ့ဆက်စပ်တဲ့တင်းကြမှုဒဏ်ကိုမခံနိုင်တော့တဲ့အတွက်ထောင်ထဲချီတဲ့အလုပ်သမားတွေဟာအလုပ်ထွက်ကြရတာဖြစ်ပြီးဒီလိုဖြစ်ရကြောင်းနိုဝင်ဘာလအတွင်းဖုန်းထုတ်လုပ်မှုက30ရာခိုင်နှုန်းကျော်ရော့ကျသွားနိုင်တယ်လို့ဖုန်းထုတ်လုပ်တဲ့ Foxconn ကုမ္ပဏီကပြောဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းစစ်အတွင်းမှာကြဆုံသွားခဲ့တဲ့စစ်သားတွေရဲ့မိခင်နဲ့တွေ့ဆုံမှုတစ်ခုလုပ်ခဲ့ပါတယ်။အသေးချာပြင်ဆင်မှုလုပ်ထားတဲ့ဗီဒီယိုမှာပြသချက်အရမိခင်ဆက်ခွန်ဦးကမုတ်တွေလက်ဖက်ယူတွေတဲခင်းထားတဲ့စပွဲမှာထိုင်နေကြပြီးသူတို့ရဲ့သားရှစ်တန်းမှာကြဆုံသွားတဲ့အကြောင်းကိုသမ္မတကပြောနေကြတာကိုတွေ့ရပါတယ်။မော်စကိုမြို့ပြင်ကနိုဗာအိုဂါရိုဗာမှာနာနာရီကြာတွေ့ဆုံကြတာဖြစ်ပြီးတနင်္ဂနွေနေ့ဟာရုရှားနိုင်ငံရဲ့မိခင်များနေ့နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်။သားတွေဆုံးရှုံးလိုက်ရတဲ့မိခင်တွေနဲ့အတူတနိုင်ငံလုံးကဝမ်းနည်းကြတဲ့အကြောင်းအဲ့ဒီရဲဘော်တွေဟာရုရှားနိုင်ငံတော်အစ်စ်အတွေ့အသက်ပေးခဲ့ကြတဲ့လူတွေဖြစ်တယ်ဆိုပြီးသမ္မတကနှစ်သိမ့်ခဲ့ပါတယ်။ရုရှားသမ္မတကအရေးကြီးတာကလူဟာတေမျိုးဖြစ်ပြီးအားလုံးကဖခင်ရဲ့လက်ထဲမှာပဲရှိတဲ့အကြောင်းတနေ့ကြရင်လူတိုင်းကဒီကဘာကနေထွက်ခွာရမှာဖြစ်ပြီးဒါကိုရှောင်လွှဲလို့မရဘူးလို့ပြောပါတယ်။ဒါပေမဲ့အသက်ရှင်စစ်မှာဘလို့ရှင်သန်ခဲ့တယ်ဆိုတော့မိခွန်းကမေးစရာဖြစ်ပြီးတချို့လူတွေကတော့အသက်ရှင်လဲနဲ့တေလူဖြစ်နေသလားရှင်နေသလားဆိုတာမသိပဲဗော့ကာအရက်နဲ့တခြားအရာတွေအတွေ့ကွယ်လွန်သွားကြရတဲ့အကြောင်းဒါပေမဲ့အခုကြဆုံသွားတဲ့ရဲဘော်တွေကတော့တကယ့်ကိုကောင်းမွန်စွာအသက်ရှင်ခဲ့ကြသူတွေဖြစ်ပြီးရည်မှန်းချက်ပြည့်ခဲ့ကြသူတွေဖြစ်တယ်လို့လည်းပြောသွားခဲ့ပါတယ်။ဩစတြေးလျဘက်ကသတင်းတပုတ်ကိုပြန်ဆက်ရမယ်ဆိုရင်တော့ကပတ်နာမည်ကြီးဓာတ်ပုံဆရာစပင်ဆာချူနီဟာအရေးပြားကင်ဆာယောဂါကိုလူတွေသိအောင်ရည်ရွယ်တဲ့အနေနဲ့ဆစ်နီမြို့ကနာမည်ကြီးဘောင်ဒိုင်ဘီချ်မှာလူရနဲ့ချီကိုကိုလုံးတီဓာတ်ပုံရိုက်တာမျိုးလုပ်ခဲ့ပါတယ်။သူဟာလူအများအပြားကိုအဝုဘလာနဲ့ဓာတ်ပုံရိုက်ပြီးတဲ့နေရာမှာလူတိများတာဖြစ်ပြီးဒီမနေ့မှာမနေ့၃နိုင်ခွဲကတည်းကလူအယောက်2500လောက်ကိုလုံးတီတွေနဲ့ဘွန်ဒိုင်ဘီချ်ကမ်းခြေမှာရေကူးပြီးဓာတ်ပုံရိုက်ကူးရေးမှာပါဝင်ခဲ့ကြတာဖြစ်ပါတယ်။ဒီပွဲမှာလူအများအပြားပါဝင်ကြသလိုအရေးပြားကင်ဆာအကြောင်းလဲလူတွေပိုသိကြတဲ့အတွက်ဒီပွဲဟာအောင်မြင်တဲ့ပွဲလို့ပြောနိုင်တဲ့အကြောင်းဓာတ်ပုံဆရာကပြောသွားခဲ့ပါတယ်။ကွန်ဂိုနိုင်ငံမှာကွန်ဂိုစစ်တပ်နဲ့ M23 သဘုံတွေအကြားပြစ်ခတ်မှုတွေကြောင့်လူထောင်နဲ့ချီထွက်ပြေးဒိန်းလျှောက်နေကြရပါတယ်။ကွန်ဂိုသမ္မတနဲ့ရဝန္ဒါနိုင်ငံကြီးဝန်ကြီးအပြင်တချို့ကောင်းဆောင်တွေကအပြစ်ခရဆဲဖို့တိုက်တွန်းထားပြီးမြို့ကြီးတချို့မှာတက်ဆွဲထားတဲ့သဘုံတွေဆုတ်ခွာပေးဖို့တောင်းဆိုကြပါတယ်။အဲ့ဒီအတွက်ဆွေးနွေးပွဲတွေကိုအန်ဂိုလာမှာပြုလုပ်ကြတဲ့အတွက်အပြစ်ခရဆဲမှုရဖို့ပြည်သူတွေကမျှော်လင့်နေကြပါတယ်။အစိုးရကသာ M23 ကိုနေရပြန်ခွင့်ပေးဖို့ရဝန္ဒါနဲ့သာတဘောတူရင်တော့အတိုင်းမသိဝမ်းသာမိမယ်လို့စစ်ဆောင်တူကပြောပါတယ်။စစ်ဆောင်နေတော့အစာရေစာရှားပါမှုကြောင့်ငတ်မှုမှုတွေခံနေရတဲ့အတွက်ရွာပြန်ခွင့်ရရင်ထုံရက်စိုက်ပျိုးမှုတွေလုပ်ပြီးနွားတိုးနဲ့စိတ်မွေးမြူရေးလုပ်ငန်းတွေပြန်လုပ်မယ်လို့စစ်ဆောင်တူကပြောပါတယ်။